မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဇန်နဝါရီလ22ရက်အင်္ဂါနေ့ညနေခင်းဗီဒီယိုစီစဉ်တွေကိုမဲကဲပြောင်းဆွေးမျိုးတော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။စမအီတန်စမဒီညနေခင်းတဲ့စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါပါ။
မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်အစိုးရရန်ရဲတချို့ရပ်ဆိုင်းထားတာအဆုံးသတ်စီမဲ့ဥပဒေမူကြမ်းကို Republican အမတ်တွေထုတ်ပြန်လိုက်ပါတယ်။ဓာတုလက်နက်တွေတုံ့ဆွဲမှုနဲ့ရုရှားနဲ့ဆီးရီးယားတို့အပေါ် EU ကပိတ်ဆို့ရေးမှုချမှတ်လိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းအစိုးရနဲ့ AA အကြားကတိုက်ပွဲတွေကြောင့်ထွက်ပြေးနေရသူတွေအကူအညီရရေးအတွက်အခက်အခဲဖြစ်နေတဲ့အပေါ်ဆိုရင်ကြောင့် INGO အဖွဲ့တွေကပြောကြားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့နားလောင်နေအတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီနေ့တဲ့သောတာရှင်တွေနားဆင်ကြရမယ့်တင်မှာတော့ဒီနေ့အင်္ဂါနေ့နေ့လယ်ပိုင်းမှာချင်းပြည်နယ်တွင်ကရခိုင်တပ်မတော်ခြေပြုနေတယ်လို့ယူဆရတဲ့နေရာတွေကိုတပ်မတော်ကနေလေရင်နဲ့တိုက်ခိုက်နေတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ကျေးဇူးတင်ပါတယ်။တုံ့ဆင်မင်းကြီးကဒီဆွေရဆက်နေမရှိတာကျလက်နဲ့အရှိကစင်းနဲ့ဝါကူဝါရအကြမ်းမပုံစုံလို့ကျေးဇူးတော်ဆားခဲ့တယ်။တဲ့မတော
်ဒီသားငယ်တူကခုလိုပြောတာကိုမကြခင်မှာပြေဆုံးနာဆင်ကြဖို့ရှိပါတယ်။ဒါပြင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ထူးကိုယ်စားလှယ်ဟင်းဟီလီရဲ့ဘင်္ဂလားဒေ့ရှ်ကိစ္စအကြောင်းစာတွေကိုလည်းဒီနေ့မှနာဆင်ကြဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တဲရသတင်းတွေကိုကုဇော်ဝင်းလိုင်နဲ့နန်းလောင်တို့ကကြေညာပေးပါလိမ့်မယ်ရှင်။
အမေရိကန်အစိုးရရန်ရဲတချို့ရပ်ဆိုင်းထားတာကိုအဆုံးသတ်စေမယ့်အတုံးစိတ်မူကြမ်းတစ်ခုကိုအထက်လွှတ်တော် Republican အမတ်တွေကထုတ်ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရစစ်ဆန်ညီနိုင်ရေးအစီအစဉ်လို့ခေါ်တဲ့အဲ့ဒီအဆိုပြုချက်နဲ့အညီလှုပ်ဆောင်တဲ့ဆိုပြုချက်ဟာဘယ်မှခီးရောက်မှာမဟုတ်ကြောင်းဒီမိုကရက်တွေကပြောပါတယ်။ရုပ်ကောက်ပွဲမဲ့ဆက်စီယုံရေးကာလတွေကလည်းကနေသက်ဖြတ်ကျော်ဝင်ရောက်လာတဲ့တရားမဝင်ရှေ့ပြောင်းနေထိုင်သူတွေနဲ့မူရီစွားတွေကိုဟန်တားရေးအတွက်မရှိမဖြစ်လိုအပ်တယ်ဆိုတဲ့အကြောင်းပြချက်နဲ့မက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်ရေးသမ္မတထွန်းကတောင်းဆိုထားတဲ့ဒေါ်လာ 5.8 ဘီလီယံကိစ္စဟာနှစ်ဖက်နိုင်ငံရေးအရသဘောထားကွဲပြားနေတဲ့အဓိကအကြောင်းရင်းဖြစ်ပါတယ်။တတိုင်းတိဆောက်မဲ့အစီအစဉ်ဟာအကုန်ကြများပြီးရှင်းမှန်းချက်ကိုထိရောက်အောင်မြင်အောင်လုပ်ပေးနိုင်မှာမဟုတ်ဘူးလို့ဒီမိုကရက်တစ်ဘက်ကတုံ့ပြန်ပြောဆိုနေပြီးနေသမှာခွန်လုံးဝင်းလျှောက်ထားသူတွေကိုစီစစ်နိုင်ရေးအတွက်လူမှုကြည့်တဲ့ရေးဆိုင်ရဲ့တရားသူကြီးတွေတွေ့မြင်ခံထားတာနေသမှာစီစစ်မှုတွေလုပ်နိုင်တဲ့ဤပညာတွေတွေ့မြင်တက်ဆင်တာတွေလှုပ်ဆောင်နိုင်ရေးအတွက်ဒေါ်လာ 1.3 ဘီလီယံသုံးဆွဲဖို့ဒီမိုကရက်တွေအဆိုပြုထားပါတယ်။အဲ့ဒီအဆိုပြုချက်တွေပါဝင်တဲ့အစိုးရအသုံးစီမူကြမ်းတွေကိုအောက်လွှတ်တော်ဒီမိုကရက်တွေကအဆိုပြုတင်သွင်းထားကြပြီးလာမယ့်သတင်းပတ်အတွင်းမှာလည်းထပ်မံတင်သွင်းဖို့စီစဉ်ထားပါတယ်။ Republican တွေရဲ့အဆိုပြုချက်ကိုအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့လူများစုကောင်းဆောင် Mitch McConnell ကစီစဉ်ထားပေမဲ့ဒီကနေ့အင်္ဂါနေ့မှာတော့ဖြစ်နိုင်ခြင်းမရှိသေးပါဘူး
။ Protein နိုင်ငံမှာပြီးခဲ့တဲ့နှစ်ကရုရှားတရှိုးဟောင်းတူကိုအာယုံကျော်ထိခိုက်စေတဲ့ဓာတုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့ရုရှားထောက်လှမ်းရေးအကြီးအကဲတွေကိုဥရောပသမဂ္ဂ EU ကတံခါးပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ဆာဂေးခရစ်ပါနဲ့တမင်ဖြစ်သူယူလီယာတို့ကိုဓာတုအစိမ့်နဲ့တိုက်ခိုက်မှုမှာတာဝန်ရှိတဲ့ရုရှားစစ်ဘက်ထောက်လှမ်းရေးအကြီးအကဲနဲ့ဒုတိယအကြီးအကဲအပါအဝင်ရုရှားထောက်လှမ်းရေးအရာရှိ၄ဦးတို့ကို EU နိုင်ငံခြားရေးဝန်ကြီးတွေကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာမနေ့တနင်္လာနေ့ကတွေ့ဆုံပြီးတော့ပိတ်ဆို့မှုတွေချမှတ်လိုက်တာပါ။အရေးယူခံရတဲ့ရုရှားအရာရှိတွေရဲ့ခီးတွလာခွင့်ကိုကန့်တက်လိုက်တယ်လို့ EU မှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်လိုက်တာပါ။ဒီတံခါးပိတ်ဆို့မှုဟာအခြေအမြင့်ရှိတဲ့လုပ်ရဖြစ်တယ်ဆိုပြီးရုရှားအစိုးရဘက်ကပယ်ချပါတယ်။ဓာတုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့ဆိုတဲ့ဆူဆဲမှုနဲ့ပတ်သက်ပြီးတော့လည်းဘလို့တက်တည်ထောက်ထားမျိုးမှမကြသေးဘူးလို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ဖ်ကတုံ့ပြန်ပြောဆိုပါတယ်။အခုလိုမိတ်ဆွေမဆန်တဲ့လုပ်ရကိုလက်တုံ့ပြန်ခွင့်ရှိတယ်လို့လည်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံဟာတနင်္လာနေ့ကစစ်အခြေစိုက်စခန်းတစ်ခုကိုတာလီဘန်အကြမ်းဖက်ရဲ့တိုက်ခိုက်မှုခံခဲ့ရပြီးတဲ့နောက်အင်္ဂါနေ့မှာအဲ့ဒီတိုက်ခိုက်မှုကနေပြန်လည်နယ်လန်ထူဖို့ကြိုးစားနေပါတယ်။တိုင်းပြည်အရှေ့ပိုင်းမှာဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကြောင့်အနည်းဆုံးလူ45ဦးသေဆုံးပြီး80လောက်ထိခိုက်ဒဏ်ရာရခဲ့တာမှာအများစုဟာစစ်သားတွေဖြစ်တယ်လို့ဒေသခံအရာရှိတွေကပြောပါတယ်။အစိုးရကိုလိုလားတဲ့ပြည်သူ့စစ်အဖွဲ့တွေအတွက်စစ်တင်နှန်းကြောင်းဖြစ်အုံပြုပြီးထောက်လန်းရေးအဖွဲ့ရဲ့ကုတ်ကဲမှုအောက်မှာရှိတဲ့အဲ့ဒီတိုက်ခိုက်မှုကြောင့်သေဆုံးသူအရေအတွက်ဟာမူလကထင်ထားရတဲ့ပုံများလာနိုင်တယ်ဆိုတဲ့ဆိုရမှုတွေထွက်ပေါ်လာနေပါတယ်။တင်းလာနေ့ကတာလီဘန်အသေးခံတပ်ခိုက်ရေးသမားကဖောက်ခွဲပစ္စည်းတွေအပြည့်တင်ဆောင်ထားတဲ့ဟန်ဗီကားကိုမိုက်ဒန်ဝါဒတ်ခိုင်အရှေ့ပိုင်းမှာရှိတဲ့စစ်အခြေစိုက်စခန်းအတွင်းကပင်မအဆောက်အုံတွေကိုဝင်တိုက်ပြီးဖောက်ခွဲခဲ့တာလို့ခရိုင်ကောင်စီအဖွဲ့ဝင်ခါဝါနင်းဆူတာနီကပြောပါတယ်။တိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းတာလီဘန်အဖွဲ့ကပောက်ကွဲမှုဖြစ်ပြီးနိုင်ပိုင်းအကြမှာပဲသတင်းမီဒီယာတွေထံကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တိုင်းပြည်တစ်ဝက်လောက်ကိုထိန်းချုပ်ထားတဲ့တာလီဘန်အဖွဲ့ဟာနေ့စဉ်ဒီပါတိုက်ခိုက်မှုတွေကိုပြုလုပ်နေတာမှာများသောအားဖြင့်ဆိုးရိမ်မှုတွေရှိနေတဲ့အစိုးရလုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်လေရှိပါတယ်။
အာဖဂန်နစ္စတန်နိုင်ငံပြည်တွင်ငြိမ်းချမ်းရေးအတွက်ကာတာနိုင်ငံမှာအမေရိကန်တို့နဲ့နရက်တာဆင်နဘရီဒီကနေ့ဆက်ပြီးကျင်းပနေတယ်လို့အာဖဂန်တာလီဘန်တို့ကပြောပါရယ်။အာဖဂန်ပြည်လဲပေါင်းစည်းရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Zulme Khalizat Usaune Apone Taliban Kos de Roja, Katama Pikere Latin changing to Sung Sunekevale, Tizimala Rongale, Arasovamia Pidansu, Ue Ima Twisung Suneketa Badere, Katakansan Nune Twisungbo, Doha Mugo, Pakistan Winicho, Imra Khan, Manitin Laniga Yala Timabe, Talibanu and Yinjan Sunibori Satin Laitawa, Afghan Pirinsiko, Nangaya Pishanaye, Siza Ninaimuma, Pawin Kunipo, Api Taitone, Katakis in Twin, Taliban Tawan Shidurune, Winicho Khan Twisung. ลาลาชิเดโลตันนมันยักกว่ากาลาเรตรีนยิมิตรวิกาวิโออีกุปยอบาเรย์ปฏิปคาเรย์ส่งตายตาลิบานุเนตันนมันยิจูปามูริลาตลอลาเรตรีนติติตตาตูเตลาเบเมเลตแต่แค่มูริการอกคุทียามตัวอาติบาว
U.S. American ตันยันนี่เป็นมีมาบ้าสิบเดือนนี้กูยันนี่ช่องไหนกูเอกานี่ยันนี่คนไหนที่ไซโดบิดาสักคนกิโลฮัสติคนชาวเชตตงยาไซโดบิดาสักกูกิโลฮัสติงงาชาวงาเน่ไซโดบิดาหนึ่งสังงากิโลฮัสติเจกูชาวงาด้วยนี่ก็ทุ่มเป็นนี่วะเนี่ย ในขั้นที่ในด้วยสุขภาพผู้ป่วยในเอเอขั้นที่มารอจับผู้ป่วยในเรื่องผู้ป่วยเจ้าในยาส่งขวัญทบทวนในเจ้าตัวเรื่องอัตุสุยมุบามีเจ้าที่ตอนนี้มาคุณยีเลือกส่งในเจ้าเรื่องไอเอ็นจีโอในขณะที่คุณยีเป็นผู้ป่วยก็ที่นี่สันวายล่านั้นเสนอในยาส่วนในจินยาจะทบทวนเลยไปเลยแต่ผู้ป่วยเป็นพี่ในยี่ปามูรีผู้ป่วยในเรื่องนี้ทบทวนในเจ้าที่ต่างกันในเจ้าส่วนมูรีทบทวนในเรื่องมีตาเมื่อตัวมีเนื้อคลิ้งเงาขมันจีงาดังล่ะโอ้ยส่งขวัญทบทว
ပြည်သူ့အခွင့်အရေးကိုပိုပေးနိုင်ရတဲ့အတွက်လဲကြီးမားတဲ့ကန့်တတ်မှုတွေနဲ့ရင်ဆိုင်နေကြရကြောင်းကန့်တတ်ထားမှုတွေကိုဖြေလျှော့မပေးဘူးဆိုရင်တော့ရခိုင်ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသကအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ဒေသခံတွေကိုပြည်ရင်းပြည်ပကအကူအညီပေးရဖွဲ့စည်းနေနေနဲ့အသက်ငယ်စေရေးအတွက်လိုအပ်တဲ့အကူအညီတွေပို့ပေးနိုင်မှာမဟုတ်ကြောင်းလဲကြေညာချက်မှာဖော်ပ ချက်ချင်းဤအဖွဲ့တို့ကိုကျေးဇူးတင်ကြောင်းပဋိပက္ခဖြစ်နေတဲ့ဒေသတွေကိုအကူအညီပေးနိုင်ရင်းနဲ့လက်ရှိအကူအညီပေးနေပြီးဖြစ်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်သူတို့အနေနဲ့အစင်းသင့်ရှိကြောင်း NGO အဖွဲ့တွေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီကြေညာချက်ကိုတော့ Oxfam Norwegian Refugee Council Mercy Corps Save the Children World Vision စတဲ့ NGO အဖွဲ့ပေါင်း18ဖွဲ့ကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါ
ကနေဒါနိုင်ငံမှာဖန်စီထိနေထားတဲ့တရုတ်နိုင်ငံက Huawei နည်းပညာလုပ်ငန်းကြီးရဲ့ထိတ်တန့်အရာရှိကိုလွှဲပြောင်းပေးရေးအမေရိကန်နိုင်ငံဘက်ကတောင်းဆိုချက်ကိုရုတ်သိမ်းပေးဖို့တရုတ်နိုင်ငံကဒီကနေ့အင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။အမေရိကန်ရဲ့လှုပ်ရှားဟာကနေဒါနဲ့တရုတ်တို့ရဲ့ဆက်ဆံရေးအပေါ်ဆိုးဝါးစွာထိခိုက်စေတယ်လို့လည်းပြစ်တင်ပြောဆိုပါတယ်။မင်ဂွန်ဇူးရဲ့အမှုကတာမန်ကိစ္စမဟုတ်တယ်လို့တရုတ်ခံနေလွှဲပြောင်းပေးဖို့အမေရိကန်နဲ့ကနေဒါနိုင်ငံကြားသဘောတူညီချက်ကတရုတ်နိုင်ငံသားတွေရဲ့လုံခြုံရေးအကျိုးစီးပွားနဲ့တရားရေးဆန်ရရပိုင်ခွင့်အပေါ်ထိပါနေတယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူဟွာချောင်းရင်းကပြောပါတယ်မန်ကိုအမေရိကန်ဘက်ကဖန်ဝရန်ထုတ်ထားတာကိုပြန်ရုပ်သိမ်းပြီးတော့တရားခံလွှဲပြောင်းပေးဖို့ကနေဒါကိုတရားဝင်တောင်းဆိုတာမျိုးမလုပ်ဖို့လဲတရုတ်နိုင်ငံကတောင်းဆိုကြောင်းပြောခွင့်ရသူကပြောပါတယ်ဟွာဝေးအရာရှိမန်ကိုဖန်ဆီးထားတဲ့အပေါ်တိတာစွာလက်တော့ပြန်တဲ့အနေနဲ့တရုတ်ကဖန်ဆီးထားတဲ့ကနေဒါနိုင်ငံသားနှုတ်ကိုပြန်လွှတ်ပေးဖို့ကနေဒါပညာရေးလောကနဲ့တန်တမာဟောင်းတရားကျော်တို့ကလက်မှတ်ရေးထိုးတောင်းဆိုလိုက်ပြီးနောက်မှာပဲပြောခွင့်ရသူဟွာချောင်းရင်းရဲ့မက်ချစ်ကထွက်ပေါ်လာတာပါမန်ကတော့ဗန်ကူဗာကတူပိုင်နေအိမ်ကြီးမှာအကျဲချုပ်ကြခံနေရတာဖြစ်ပြီးတရုတ်နိုင်ငံမှာအချင်းကျနေတဲ့ကနေဒါနိုင်ငံသားနှုတ်တို့ကတော့ရှစ်နေရုံနဲ့တွေ့ခွင့်မရသေးဘူးလို့သူတို့နဲ့အဆက်အသွယ်ရှိသူတွေကပြောပါတယ်
။ရုရှားနိုင်ငံမှာတရှုံမှုနဲ့ဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားကိုအာမခံပေးဖို့ရုရှားတရားရုံးကညှင်းဆိုလိုက်ပါတယ်။ဒီဇင်ဘာ28ရက်နေ့ကဖမ်းဆီးခံရတဲ့ပေါ်လ်ဝေလန်ဟာအမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံပူးတွဲနိုင်ငံသားခံယူထားသူဖြစ်ပြီးသူ့ကိုတရှုံလုပ်ငန်းတွေလုပ်ဆောင်နေစဉ်ဖမ်းဆီးလိုက်တာလို့ရုရှားလူမျိုးရေးအဖွဲ့ FSB ကပြောဆိုထားပေမဲ့သူ့ပေါ်ဆွဲချက်တင်ထားတဲ့အသေးစိတ်အချက်လက်တွေကတော့ထုတ်ပြန်ခြင်းမရှိပါဘူး။သူမှအပြစ်မရှိကြောင်းမိသားစုဝင်တွေကပြောဆိုထားပါတယ်။အသက်48နှစ်အရွယ်ဝေလန်ဟာသူ့အမှုအတွေ့ဆက်လက်လှုပ်ဆောင်နေစဉ်အတွင်းအာမခံရဖို့အင်္ဂါနေ့ကမော်စကိုမြို့တရားရုံကိုရောက်လာပြီးမြဲတရားသူကြီးကအာမခံပေးဖို့ညှင်းဆိုခဲ့တာပါ။ရုရှားအစိုးရရဲ့တရှိုတူအဖြစ်နဲ့အမေရိကန်နိုင်ငံအတွင်း Conservative နိုင်ငံရဲ့လှုပ်ရှားမှုအဖွဲ့တွေကိုထုတ်ဖော်ဝင်ရောက်ဖို့ကြိုးစားနေတဲ့ရုရှားနိုင်ငံသူမာရီယာဘူတီနာနဲ့ဝေလန်ကိုရုရှားဘက်ကအလဲအလှယ်လုပ်မယ်ဆိုတဲ့ခံမှန်းပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်။ဘူတီနာဟာအမေရိကမှာတရှုံမှုနဲ့စီရင်ချက်ချခံထားရပါတယ်။ဝေလန်ကိုအချင်းသားချင်းလဲလှယ်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာမမှန်ကန်ကြောင်းရုရှားအစိုးရဘက်ကညှင်းဆိုထားပါတယ်။
India နိုင်ငံတောင်ပိုင်းကာနာတကပြည်နယ်မှာအင်းနူဘာသာဝင်တွေလိုက်ပါလာတဲ့မော်တော်သဇင်းတနင်္လာနေ့ညနေပိုင်းကတိမ်မောက်ခဲ့တာကြောင့်လူ၈ဦးထပ်မံတိတ်ဆုံးပြီးတော့ခုနှစ်ဦးပျောက်ဆုံးနေတယ်လို့၁၈ဦးကိုတော့ကယ်တင်နိုင်ခဲ့တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။ကျွန်းပေါ်ကဖျားဖူးပြီးပြန်လာကြတဲ့လူပေါင်း30ထပ်မံ14ပေါ်မှာလိုက်ပါလာပြီးလှိုင်းကြီးလို့14ကိုကွေ့လိုက်တဲ့အချိန်မှာတိမ်မောက်သွားခဲ့တာပါ။နှစ်စဉ်ဖျားပွဲကျင်းပတဲ့ကျွန်းပေါ်ကိုပင်လယ်ကိုဖြတ်ပြီးတော့ရောက်လာကြတဲ့ဖျားဖူးပေါင်း1000နဲ့ချီရှိတယ်လို့ပြည်နယ်ရဲမှူးဗနယက်ဖာဒီလ်က AFP သတင်းဌာနကိုပြောပါတယ်ကန်ဝါမြို့အနီးအာရေဗျန်ပင်လယ်ထဲမှာ14တိမ်မောက်သွားတဲ့နေရာမှာရဟယင်တွေရှာပြေးရင်တွေနဲ့ရှာဖွေကက်ဆယ်ရည်တွေဆက်ပြီးလုကိုင်းနေတယ်လို့ရေတပ်ပြောခွင့်ရသူကဆိုပါတယ်အိန္ဒိယနိုင်ငံမှာ14တိမ်မောက်မှုတွေမကြာခဏဆိုသလိုဖြစ်လေရှိပြီးအများအားဖြင့်လူမတန်တဆတင်တာနဲ့ပြုပြင်ထိန်းသိမ်းရအားနည်းတဲ့အပေါ်ပြစ်တင်ပြောဆိုလေးရှိတာဖြစ်ပါတယ
်ကိုယ်စားဝင်နေနယ်လောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။ကုဆက်ပြရသတင်းဆောင်မတွေကိုတင်ဆက်ပေးသွားမယ်။ရင်းစုံတော့မြန်မာတပ်မတော်နဲ့အေရီတို့ကြားမှာဆက်လက်ဖြစ်ပွားနေတဲ့တိုက်ပွဲနောက်ဆုံးရချင်းတွေကိုတင်ဆက်ပေးကြပါမယ်။မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေရီတို့ကြားချင်းပြည်နယ်ပလောင်ဝါမြို့နယ်ဘက်မှာတကယ်တိုက်ပွဲဖြစ်ပြီးတော့တပ်မတော်ဘက်ကလေကြောင်းကနေမှတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောဆိုထားပါတယ်။အဲ့ဒီချိန်ကြောင့်ဒေသခံကြေးရသားတွေအိုးအိမ်ဆုံးခွာပြီးထွက်ပြေးတိမ်းရှောင်နေရကြတယ်လို့လည်းပြောဆိုထားပါတယ်။ပြည်စုံကတော့ထိုင်းချေဆိုင်ဖီဝေးမြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့အင်ကန်နေ့နေ့လယ်ပိုင်းမှာချင်းပြည်နယ်ပလောင်ဝါမြို့နယ်တွင်ရခိုင်တပ်မတော်ခြေပြုတ်နေတယ်လို့ယူဆရတဲ့နေရာတွေကိုတပ်မတော်ကနေလေရင်နဲ့တိုက်ခိုက်နေတယ်လို့တလက်မီဒေတာခံရွာသားသူကပြောပါတယ်
။ဒီစစ်မှားရေးတုံးချင်မင်းကဒီဆွေရဆက်နေမရှိတာကလည်းနဲ့အရှိကစင်းနဲ့ဝါကူဝါရွာအကြမ်းမပုံးပုံးလို့ပြေးပြီးတော့ရှာခဲ့တယ်။တမတော်ကအိုမန်ဒီရခိုင်တမတော်အေအေရှိတယ်ဆိုတဲ့အထင်နဲ့ပုံတုံကြီးခဲ့တယ်။ရွာအနားမှာကိုရွာသားတွေကအခုချိန်နေပြီးတော့အခုဒီလိုတော့ကလေဝါကိုစင်တာဆက်လက်လေးတွေနဲ့စင်ပေါ်တဲ့အစီအစဉ်လုပ်နေကြတယ်လို့ပြောတယ်
။ပလောဝါမြို့နယ်လူမှုကူညီရေးဖွဲ့တာဝန်ခံကိုကျော်အောင်ကတော့တိုက်ပွဲဖြစ်ပွားတဲ့နေရာဟာပလောဝါမြို့နဲ့အလှမ်းဝေးနေတာကြောင့်ဖြစ်စဉ်ကိုမသိရသေးပေမဲ့လေရင်တွေအဲ့ဒီဘက်ကိုဥတီသွားနေတဲ့ကြောင်းပြောဆိုပါရတယ်
။လေကြတော့ဒီသူတို့ကတော့မြေတော့မြေပါလေဒီပလောဝါမြို့ကနေပြန်တန်းလာတော့နှစ်ဆင်းတော့မြေလိုက်တယ်။ထပ်ပန်းကဒီလူထုတွေအများအားဖြင့်ကတော့အတန်တရာကြားနေရတယ်အဲ့လိုပဲပြောတယ်။လက်နက်ကြီးအတန်တွေကတော့တော်တော်လေးကြားနေရတယ်လို့တော့အဆက်တွေရတယ်ဒါမှဘလို့ဖြစ်တယ်ဆိုတာတော့ကျွန်တော်တို့လည်းဘာမှတော့မသိဘူးကြားရတယ်။
ကျန်နဝရီလ19ရက်နေ့ကလည်းမြမတမတော်နဲ့ရခိုင်တမတော်အီအီတို့တိုက်ပွဲဖြစ်စဉ်တွင်ပလက်ဝါမြို့နယ်ဇလက်မီနဲ့အဆောင်ဝရွာကျမ်းမှာလက်နက်ကြီးကြီးတွေကျရောက်ခဲ့လို့ကျေးရွာသားတချို့ရွာကနေတိမ်းရှောင်နေရတယ်လို့အဲ့ဒီဇလက်မီဒေသခံသူကပဲဆက်ပြောပါရတယ်
။ဒီကိုယ်ရနေသူတို့နှင်းပြစ်လိုက်တယ်ဇလက်မီကျေးရွာရင်းနဲ့တော့ဝတ်ကူဝါဒါနာမှာအဲ့နာမှာလက်နက်ကြီးမရှိကြတဲ့ဇာမလူတွေတော့ထိခိုက်မှုရှိလိုက်ပါဘူး။ပြီးတော့ဟိုအဆောင်အပေါ်နာလေးနာမရှိတဲ့အတောင်ဝရွာမှာလည်းသာလေကြီးကကြားတယ်ဒါပေမဲ့သူကမပေါ့ဘူးမကွေးဘူးအဲအတိုင်းကိုရှိတယ်အဲ့မှာတော့တော့ထိုင်နေပြီးတော့အခုဒီကြောင်းလာတာတော့ကျွန်တော်စရင်ဟန်ရဆွေလူပေါင်းလာ120လောက်ရှိမယ်ပေါ့ဘလောဝါရောအောက်ပိုက်ပေါ့ဒီရခိုင်ပြည်နယ်မင်းဝါတို့တင်မာတို့ဘလောဝါမြို့နယ်ဥမာနမာတို့စီမျိုးရှိတဲ့နေ့ဆက်ရွာတွေမှာပဲအဲ့လိုမျိုးခိုကဲပြီးတော့နေကြတယ်ပေါ့
ဇန်နဝါရီလ20ရက်နေ့ကရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့နယ်ဥယျင်သာရွာနေနဲ့23ရက်နေ့တုန်းကကြောက်တော်မြို့နယ်ကောင်မင်းကလာကျေးရွာငပြောချောင်းရွာဘက်မှာတမတော်နဲ့ရခိုင်လက်နက်ကန်အေအေတို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်အခုလက်ရှိတိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့သတင်းထုတ်ပြန်လာမတွေ့ရသေးသလိုအေအေပြန်ကြားရေးတာဝန်ခံနဲ့တမတော်သတင်းမှပြန်ကြားရေးဖွဲ့သွဲဘွဲ့တွင်းမှုကို PUA ကအချိန်ချင်းဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။2018ခုနှစ်နိုဝင်ဘာလကုန်ပိုင်းကနေ2019ဇန်နဝါရီလအထိမြန်မာတမတော်နဲ့ရခိုင်တမတော်အေအေတို့တိုက်ပွဲဖြစ်ပွားနေတယ်လို့ဇန်နဝါရီလ၄ရက်နေ့ကမြန်မာစိုးရရဲကင်းစခန်း၄ခုကိုအေအေဘက်ကတိုက်ခိုက်ပြီးနောက်ပိုင်းလက်ဖက်တိုက်ပွဲတွေပုံမူပြင်းထန်လာနေခဲ့ပါတယ်။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ဗုဒ္ဓတောင်ရသိတောင်မောင်တော်ကြောက်တော်နဲ့ဗုဒ္ဓချုံမြို့နယ်ဘက်မှာဒေသခံရွာသား6000လိပါဟာစစ်ဘေးတန်းချောင်နေကြရတယ်လို့စားတောက်နေထိုင်ရေးမှလည်းအခက်အခဲနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။
နိုင်ငံတည်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ထူးကိုယ်စားလှယ်ရဲ့ဘင်္ဂလားဒေ့ရှ်ကိစ္စအကြောင်းကိုတင်ဆက်ပေးကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာထူးကိုယ်စားလှယ်ရန်ဟီလီဟာဒီကနေ့မှာတော့ကောက်ဆက်ပစားမှာရှိတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံပြီးတော့စခန်းတွင်းကအခြေအနေတွေနေရပြင်ရေးစီစဉ်တွေနဲ့ပတ်သက်လို့စုံစမ်းမြင်းမြင်းခဲ့တဲ့အကြောင်းကိုယ်တိုင်တွေ့ခဲ့ကြတဲ့ဒုက္ခသည်တချို့ကပြောပြပါရစေ။ဒုက္ခသည်တွေကတော့ရခိုင်ပြည်နယ်မှာလက်တလောပြုခါတွေဖြစ်ပေါ်နေတဲ့ချင်းတွေနဲ့နေရတဲ့ဟေးစီစဉ်တွေပေါ်မှာဆွေးမှုတွေကိုပြောဆိုခဲ့ကြပါတယ်။ပြည်စုံကတော့ဆက်တွေ့စုံစမ်းထားတဲ့မဆုမုံကပြောပြပေးမှာဖြစ်ပါရဲ့ရှင်။
Nimane, Bangladesh, Nanangan, Jaga, Zero, Zong, Jack, and Nimi Machine Zare, Doka, the Rigo, Doya, Dre, Zombie, Nautani Mabe, Luke, Saya, Kula, Tukuzre, Yahiliha, God, Zama, Shire, Kuni, Bay, Poezidi, Gata, Wishidurene, Doka, the Chogo, Dre, Songabido, Yakaibine, Chenurine, Neap, Yame, Season Bo, Doka, the Ria, the Borago, Minyan Keraba, Kudu Balau, Doka, the Second Dre, So Yama, Pawingere, Ruhinda, Doka, the Ridega, တာဝန်ရှိသူတူဦးလည်းဖြစ်ရခိုင်ပြည်နယ်မောင်နှုံမြို့နယ်ကကျောင်းဆရာတူဦးလည်းဖြစ်ခဲ့တယ်ဦးမာမောအာလီကတော့ဒုက္ခသည်တွေနေရပြန်လို့ပြင်မဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေတွေနဲ့လက်ရှိအစီအစဉ်ပေါ်မှာစိုးရိမ်မှုတွေကိုလူခွေကိုယ်စားလှယ်ထံတင်ပြခဲ့တယ်လို့ပြောပြပါတယ်ဆောပထမဆုံးတော့ဟိုအခုလက်ရှိမြန်မာနိုင်ငံတကယ်တည်းရဲ့အခြေအနေကိုမြင်ရတယ်ဒုတိယအချက်တော့ကမ်းရ
ကျွန်တော်ရဲ့ကျန်သွားမဲ့အစီအစဉ်ကိုနောက်နေမယ်လို့ရှင်စားပါဆိုပြီးတင်ပြခဲ့တယ်။အဲအနောက်တစ်ခုကဒီရေနေစီအမဲတူတာတဲ့
ဝန်ကြီးတော်အကောင့်တေပေါ်ဖို့တရှိသားနေရဆိုတော့ကျွန်တော်တို့ခင်မကောင်းမှုပေါ်ကျွန်တော်ဆွေးနွေးနေရတယ်။အဲ့ဒါပဲသူ့ကိုတင်ပြခဲ့တယ်။ရခိုင်ပြည်နယ်မြောက်ပိုင်း2009အောက်တိုဘာလကရဲကင်းစခန်းတွေကိုစီနင်းတိုက်ခိုက်ခဲ့တဲ့အေအာအက်စ်အစိုးရအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကနောက်ဆက်တွဲဆိုသလို သိမ်းချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ကတိပြုထားပြီးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရောUNHCRနောက်ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့နားလည်မှုစာကြုံလွှာတွေကိုလည်းတီးကြစီလက်မှတ်ရေးထိုးထားပါတယ် ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ရောက်သိမ်းတဲ့ချီတဲ့ရိုဟင်ဂျာတွေကပထမအတုပ်ဖြစ်တဲ့တရ900လောက်ကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲမှာပဲမြန်မာနိုင်ငံဘက်ကစတင်ပို့ဆောင်မှုစီစဉ်ခဲ့ပေမဲ့ဒုက္ခသည်တွေမပြောင်းချင်ကြတဲ့အတွက်အစီအစဉ်အထမမြောက်ပဲဖြစ်ခဲ့ရတာပါဒုက္ခသည်တွေကတော့လက်ရှိစခန်းတွင်နေထိုင်နေရတဲ့သူတို့အခက်အခဲတွေအပြင်
နေရပြည်အတွက်နိုင်ငံသားအခွင့်အရေးပါဝင်အခြေခံရပိုင်ခွင့်တွေအာမခံချက်တွေရဖို့လိုလားကြောင်းတင်ပြခဲ့ကြတယ်လို့လူခွေအထုကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ဦးအီဆလန်ကပြောပါတယ်အဲသူဘက်ကမြစ်စီလေးဘက်ကတော့တူဝဒီကျွန်တော်ရဲ့ဆွေးနွေးချက်တိကျချက်ကိုတူဝအသက်ဆွေးနွေးယူပြီးတော့ခုလကမကတူတူလေးခင်မာတူဝအဲဆွေးရွက်သွားမယ်ဆိုပြီးတော့တိကျသွားမယ်ဆိုပြီးတော့နိ
ော့တော့ကောက်ခဲ့တာရှိပါတယ်ခင
်ဗျ။မြမဆိုရကတော့လူခွေအထုကိုယ်စားလှယ်ရဲ့အစီအခံတင်ကြချက်တွေဟာမျှတမှုမရှိဘူးဆိုပြီးမြမနိုင်ငံတဲ့ဝေရောက်ခွင့်ပေးဖို့ညှင်းဆန်ထားပါတယ်။ဒီအတွက်လည်းအထုကိုယ်စားလှယ်ဟာဘင်္ဂလားဒေ့ရှ်ထိုင်းနိုင်ငံစားတဲ့မြမနိုင်ငံရဲ့အင်ဂျီနိုင်ငံတွေကိုတွားရောက်ပြီးတော့မြမလူခွေအခြေအနေနဲ့ပတ်သက်တဲ့အချက်လက်တွေကိုစုံစမ်းစစ်ဆေးခဲ့တာပါ။ဇန်နဝါရီလ14ရက်နေ့ကစတင်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်ရဟီလီရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်အစုံလာမယ့်ဇန်နဝါရီလ24ရက်နေ့မှာတော့ဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲကျင်းပမှာပါ။အဲ့ဒီခီးစဉ်တွင်တွေ့ရှိချက်တွေကိုတော့ကုလအထူးကိုယ်စားလှယ်ကလာမယ့်မတ်လလူခွေကောင်စီရဲ့အကြိမ်40မြောက်ညှိလာခဲ့မှာတင်ပြမှာလည်းဖြစ်ပါတယ်ရှင်။
မက်ဆီဘွန်တင်ဆက်ပေးထားဖြစ်ပါတယ်။ခုတစ်ခါမှာတော့ကမ္ဘာကုန်သွယ်ဖွံ့ဖြိုးမှုကိုထိခိုက်စေတဲ့အချက်တွေကြောင့်ကိုနားဆင်ကြမှာပါ။နိုင်ငံတည်နေမှုတွေနဲ့ကုန်သွယ်ရေးတဲမှမှုတွေဟာကမ္ဘာကုန်သွယ်ဖွံ့ဖြိုးမှုကိုထိခိုက်လာနိုင်တယ်လို့စီးပွားရေးပညာရှင်တွေကသိပေးနေကြပါတယ်။စီးပွားရေးမဏီမြမှုတွေကြီးမားလာတဲ့ NAD လည်းအခွင့်အရေးဖွဲ့တွေကသတိပေးနေကြပါတယ်။ကမ္ဘာနှံ့ကနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာအကြီးအကဲစုစုပေါင်း 3,000 လောက်ဟာစွစ်ဇာလန်နိုင်ငံ Davos မြို့မှာနှစ်စဉ်ကမ္ဘာစီးပွားရေးဖိုရမ်မှာကမ္ဘာစီးပွားရေးအခြေအနေအလားအလာတွေကိုသုံးသပ်ဆွေးနွေးဖို့စုစည်းနေကြပြီဖြစ်ပါတယ်။ View တင်တဲ့အစားစီစာဟုတ်ပေးပို့တဲ့တင်ကိုကိုသားညုံဦးကပြောပြပေးပါလိမ့်မယ်ရှင်။
နှစ်စဉ်ကျင်းပလေကြကမ္ဘာစီးပွားရေးဖိုရမ်ကို Swiss နိုင်ငံ Alps တောင်တန်းတွေမှာရှိတဲ့ရေကန်းစကိတ်စီးအပန်းဖြေစခန်းတစ်ခုမှာကျင်းပမှာပါ။ညီလာခံကိုတက်ရောက်လာတဲ့ဩဇာကြီးတဲ့ခေါင်းဆောင်တွေအတွက် CM ဝဲတည်မှုတိုက်ဖြည့်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Oxfam အဖွဲ့က Winnie Bremer ကသတင်းစကားတရားပါခဲ့ပါတယ်
။ The richest people in the world, the most powerful people in the world, the political leaders of the world.
ဘာဘောကအချမ်းသာဆုံးပုဂ္ဂိုလ်ကြီးတွေ၊ဩဇာအကြီးမားဆုံးပုဂ္ဂိုလ်ကြီးတွေနဲ့နိုင်ငံရေးခေါင်းဆောင်ကြီးတွေကိုပြောချင်ပါတယ်။အလွန်အမင်းမမျှမတဖြစ်နေတာတွေကိုရှော့ချဖို့အရေးယူဆောင်ရွက်ကြပါ အခုအခြေအနေကအတော့ကိုဆိုးနေပါပြီ။ဒါဗော့စ်မှာရှိတဲ့ပြည်သက်လူလူရောစီးပွားရေးလုပ်ငန်းကြီးတွေကအကြီးအကဲတွေရောနိုင်ငံရေးခေါင်းဆောင်တွေရောအားလုံးဟာပြဿနာရဲ့အစိတ်ပိုင်းတွေပါပဲ။ဒါကြောင့်ပိုပြီးကျယ်ပြန့်လာတဲ့ထိမရတော့တဲ့အလွန်အမင်းမညီမျှမှုစည်ရချမ်းသာကွာဟမှုတွေကိုအဆုံးတရေးသူတို့အနေနဲ့အပြေရှားကြဖို့ကျမတို့လိုလားပါတယ်။ဒါတွေဟာကျမတို့ရဲ့စီးပွားရေးကိုထိခိုက်နေပါတယ်။ဒီမိုကရေစီကိုလည်းထိခိုက်နေပါတယ်။လူတွေကိုစည်ရတွေကိုတွန်းပို့နေတာပါ
။ကမ္ဘာစီးပွားရေးအခြေအနေဟာတချို့ကိုချဲ့ထားခဲ့တယ်ဆိုတာ World Economic Forum ကမ္ဘာစီးပွားရေး Forum 2002 Klaus Schwab ကလည်းဝန်ခံပါတယ
်။ In the age of social media we just cannot tolerate
လူမှုမီဒီယာခေတ်ကြီးထဲမှာဘယ်သူ့ကိုမှချန်ထားလို့မရတော့ပါဘူး။ဒါကြောင့်ကမ္ဘာစီးပွားရေးမှာပိုပြီးပါဝင်လာနိုင်ရမယ့်အခွင့်အလမ်းတွေပေးရမှာပါ။
IMF နိုင်ငံတကာငွေကြေးရမငွေဖွဲ့ရဲ့အကြီးအကဲ Christine Lagarde ကကမ္ဘာစီးပွားရေးဟာဖွံ့ဖြိုးနေတယ်ဒါပေမဲ့လို့မျှော်လင့်ထားသလိုမဖြစ်ဘဲနှိကွေးနေတယ်လို့တော့ပြောပါတယ
် We need to redouble our effort to resolve the shared problems that we are facing
ကျမတို့ကြုံနေရတဲ့ပြဿနာတွေကိုဖြေရှင်းဖို့နှစ်ချိုးပန်းသွားရပါမယ် G20 စက်မှုထိပ်သီးကတိုက်တွန်းထားသလိုကမ္ဘာကုန်သွယ်ရေးစနစ်ကိုပြန်လည်ပြင်ဆင်တာကစပြီးတော့အဂတိလိုက်စားမှုနဲ့အခွန်ရှောင်တာတိုက်ဖြတ်ရေးကမ္ဘာရာသီဥတုပြောင်းလဲမှုချိမ့်ချောက်နေတာတွေကိုဖြေရှင်းရေးတွေအထိလှုပ်သွားရမှာပ
ါ။စီးပွားပြက်ကက်ဆိုင်မဲ့အနေအထားမျိုးဆိုရင်ထိလက်စရာတော့မရှိဘူးလို့ IMF ညွှန်ကြားရေးမှူးကပြောပါတယ်။ဒါပေမဲ့လို့တော့ဖြစ်နေတဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်ပြီးတော့အားနည်းချက်တွေကိုအလင်းအမြန်ပြင်ဆင်ရမယ်လို့ပြောပါတယ်။ခေါင်းဆောင်အတော်များများကရည်ပွယ်အားဖြင့်အပြုသဘောအကောင်းဘက်ကိုရည်ညွှန်းပြောဆိုကြပါမယ်။တိဘက်တိုင်ငင်ကဒီစီးပွားရေးလုပ်ငန်းအကြီးအကဲတွေထံကနေပြီးတော့ကောက်ခံယူတဲ့ Foreign တိုင်ငင်စစ်တမ်းတစ်ခုမှာတော့ဒါနဲ့ဆန့်ကျင်ဘက်ဖြစ်ပါတယ်။လူဆက်ဆံရေးပြည်အဖွဲ့ရဲ့ Firm Edelman အကြီးအကဲ Richard Edelman ကတော့အကောင်းမြင်တဲ့အစိုးမြင့်အခုလိုသဘောထားကွဲမှုနည်းနည်းရှင်းရှင်းရှိနေတာဘယ်တော့မှမတူဘူးလို့ပြောပါရယ်စစ်တမ်းရဆိုရင်တော့ကမ္ဘာပေါ်မှာမတိမငြိမ်ဖြစ်မှုတွေကြောင့်အခုလိုမျိုးစီးပွားရေးအတိုင်းဝိုင်းကြမှာအစိုးမြင့်ဖြစ်လာတာလို့ PwC Global အဖွဲ့က Bob Morris ကပြောပါရယ
် One day we think Brexit's going to happen and the other day it's off
EU ကနေ Britain ခွဲထွက်တဲ့ Brexit လုပ်ငန်းစဉ်ဟာတနေ့ရွှေတနေ့ငွေလိုမရေရာမှုတွေနဲ့ကြုံနေရပါတယ်ဘာဖြစ်လာမလဲဆိုတာဘလို့မှခံမှန်းလို့မရပါဘူးတရုတ်နဲ့ဖြစ်နေတဲ့ကုန်သွယ်ရေးပြိပခါတွေမှာလည်းအခုလိုပဲကုန်သွယ်ရေးအတားအဆီးတွေလုပ်တယ်ပြောတယ်နောက်တော့အဆင်ပြေတော့မဲ့သဘောပြောပြန်တယ
်ဒါပြင်ဒီစစ်တမ်းထဲမှာကမ္ဘာနိုင်ငံကြီးခေါင်းဆောင်တွေပေါ်မှာယုံကြည်မှုကင်းမဲ့တာတွေတိုးလာတာကိုလည်းထောက်ပြနေပါတယ်ခင်ဗျာ
ကိုသားညုံတင်ဆက်ပေးထားဖြစ်ပါတယ်သောတာရှင်တွေအတွက် VOA ကနေအင်္ဂါနေ့ညနေခင်းစီစဉ်တွေကိုတင်ဆက်ပေးနေပြီးတော့လာမယ့်ဒီညပိုင်းစီစဉ်မှာတော့အင်္ဂါနေ့ညတိုင်းလေလိုင်းစီစဉ်ကိုထုတ်လွှင့်ပေးမှာဖြစ်တဲ့အတွက်သောတာရှင်တွေပါဝင်ကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခုဒီခါမှာတော့2020အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရွေးကံမဲ့ပါတီဝင်တွေရဲ့ခြေလှမ်းတွေအကြောင်းကိုကြေခဲ့ရအောင်ပါလာမယ့်2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်ဝင်ပြီးတော့အရွေးခံမဲ့ပါတီဝင်တွေတော်တော်များများကတော့ခက်ဆော်ဆော်ခြေလှမ်းနေပြနေကြပါတယ်။နောက်တစ်ချိန်ရွေးခံမဲ့သမ္မတဒေါ်နယ်ထရန့်ကိုရှင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းအရေးအတွက်တော်တော်များများပေါ်လာလိမ့်မယ်ဆိုပြီးတော့ဒီမိုကရက်တစ်ပါတီကမျှော်လင့်ထားကြတာပါ။ဒါပေမဲ့ဒီမိုကရက်ပါတီတွင်းမှာရှေ့ဆုံးကဘသူဦးဆောင်မလဲဆိုတာကိုတော့တဲတဲကွက်ကွက်မသိရသေးတဲ့အကြောင်း view သတင်းတော်အချင်းမဲ့လုံးသတင်းပေးပို့ထားတာကိုတော့ဦးသိထိုင်ဦးကပြောပြပေးပါလိမ့်မယ်ရှင်။
အခုဒီမိုကရက်တစ်ပါတီကနေသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မယ်လို့ကနေဦးထွက်လာသူတွေထဲမှာမက်ဆာချူးဆက်စ်ပြည်နယ်ထက်လွတ်တော်မှအဲလစ်ဘတ်ဝါရန်လည်းပါပါတယ်ပါတီတွင်ရွေးကောက်ပွဲဆော့ကျင်းပမယ်နယူးဟမ်ရှိုင်းယားနဲ့အိုင်အိုဝါပြည်နယ်တွေကိုသွားတဲ့လူထုနဲ့တွေ့ဆုံပွဲတွေမှာသူကအခုလိုပြောပါတယ်
Today a minimum wage job in AmericaWill not keep a mama and a
ဒီနေ့အမေရိကန်ပြည်တော်စုရဲ့အနေဆုံးလောက်ခဟာကလေးရှိတဲ့မိခင်အမျိုးသမီးတယောက်ဆွေးရဲလွမ်းပါမှုဘေးကလွတ်နိုင်တဲ့အခြေအနေမရှိပါဘူး။ကျမတို့ဒီကိစ္စကအမြဲစဉ်းစားနေရတဲ့ကိစ္စမျိုးတွေးကြည့်စေချင်ပါတယ်
။ Elizabeth Warren ရဲ့မဲဆွေပွဲဒီမှာအရင်ကအိုးအိမ်ဌာနဆိုင်ရာဝန်ကြီးအဖြစ်တာဝန်ယူခဲ့တဲ့ Julian Castro လည်းလက်တွဲပါဝင်နေပါတယ်
။ Together we will show that hope can be bigger than fear.Then life can be bigger than
death. ပြောင်းလဲကြဟာအကြောက်တရားထက်ပိုတယ်။လင်းရောင်ကအမှန်ကိုဖုံးလွှမ်းပြီးလိန်ညာမှုတွေထက်အမှန်တရားကတားတယ်ဆိုတာကိုပြဖို့ကျွန်တော်တို့အတူတကွလက်တွဲတာပါ။
Elizabeth Warren လိုပဲနယူးယောက်ထက်လွတ်တော်မှ Garson Gillibrand, Hawaii ကလွတ်တော်မှ Tulsi Gabbard, California ထက်လွတ်တော်မှ Kamala Harris နဲ့ Venezuela ပြည်နယ်ထက်လွတ်တော်မှ Amy Klobuchar ချော်တို့လည်းပါတီရင်းသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့သူတွေဝင်ပြိုင်နေသူတွေလို့ခန့်မှန်းရပါတယ်။တခြားဝင်ပြိုင်မှုစဉ်းစားနေသူတွေထဲမှာတက်ဆက်စ်ပြည်နယ်လွှတ်တော်မဟောင်းဘက်ဒိုအော်ရဂီနယူးဂျာစီပြည်နယ်ထက်လွှတ်တော်မကော်ရီဘော့ကာနဲ့လွှတ်တော်သက်တမ်းဝဲရွေးကောက်ပွဲဒီမှာဒီမိုကရက်တစ်ပါတီအတွက်မဲဆွယ်ပေးခဲ့တဲ့ဒုသမ္မတလောင်းဂျိုးဘိုင်ဒန်တို့ပါဝင်ပါတယ်လူထုနဲ့တွေ့ဆုံပွဲဒီမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကအခုလိုပြောပါတယ်
The only thing strong enough
tear America apart.
American ပြည်သူစုစုပေါင်းလုံးနိုင်မဲ့သူက American တွေကိုယ်တိုင်ပဲဖြစ်ပါတယ်ဒီလိုဖြစ်အောင်လုပ်နေတာကိုစတွေ့နေရပါတယ်ဒါကိုကျွန်တော်ရရပါလိမ့်မယ်အခုကိုပဲရရတော့မှာပ
ါသမ္မတလောင်းပြည်ဝေရောက်ရှင်ပြိုင်မယ်လို့မျှော်လင့်ရသူတွေထဲမှာဂျိုးဘိုင်ဒန်ကတော့လူသိအများဆုံးဖြစ်ပါတယ်ဒါပေမဲ့လည်းဘယ်သူမှအပြတ်အသတ်ရှိကဥဆောင်နေဆိုတာမျိုးတော့ပြောဖို့ခက်ခဲတယ်ဆိုပြီးလေးလာသုံးသက်သူတွေဖြစ်တဲ့ Larry Sabadro ကပြောပါတယ
် Then even Biden isn't a heavy front runner he's been showing up at
ไบเดนကိုယ်တိုင်အထိုင်မှာရှေ့ဆုံးကပြေးနေတဲ့သူလို့ပြောလို့မရပါဘူးစစ်တမ်းတွေအရ30 35 40ရာခိုင်နှုန်းလောက်ပဲထောက်ခံတာတွေ့ရပါတယ်2016တုန်းကပါတီတွင်းသမ္မတလောင်းပြိုင်ပွဲတွေမှာဟီလရီကလင်တန်ကိုထောက်ခံခဲ့တဲ့အနေအထားလောက်မရှိပါဘူ
းဒီမိုကရက်တစ်ပါတီအနေနဲ့သမ္မတလောင်းပြိုင်ပွဲသူတွေများသလိုအချိန်ကြာကြာလဲရှင်ပြန်ရနိုင်တယ်လို့သတ်ဝေးအဖွဲ့ကလေးလာသုံးသက်သူတို့ဖြစ်တဲ့ James Kessler ကပြောပါတယ်
I think what's going to be clear in this nominating process is that it's not
the Malong Yue Chen Mae Long Gan Zhen Ni Ga 2009 Dong Ga Bill Bradley Go Al Gore Ga Nai Ge De Lu 2016 Ma Bernie Sanders Go Hillary Clinton Nai Ge De Lu Na Ya Mae Yue Kaw Pwe Ri Ma Hoh Paw U A Chi Che A Chei Ne Tan Ya Ma Ba
Republican Party Twin Ma Ro Du Du Sitan Ni Ma Ye Bon Ya Lu Chai Ne Ni Bi Me Le Tamara Donald Trump Go Be A Mya A Thauk Khan Ni Se Phit Ba De Da Bi Me Le Ohio Pi Ne U Chou Ye Mu Aw John Kasich Ga Ro သမ္မတထံကိုရှင်ပြိုင်မဲ့သူဖြစ်လာပါလိမ့်မယ
် I would be running to be you know somebody
တန်းကြီးကိုပြန်ပြီးစူးစိမ်းနိုင်တဲ့သူဖြစ်ဖို့သူရှင်ပြိုင်မှာဖြစ်တဲ့အကြောင်းနဲ့ဒါကိုအဓိကထားမယ့်အကြောင်းပြောဆိုနေပါတယ်သမ္မတဒေါ်နယ်ထရန့်ပြန်ပြီးရွေးခံရတာဟာ Republican Party အားကောင်းဖို့အတွက်အထောက်အကူတရားဖြစ်နေပါတယ်ဒါကြောင့်လဲ Republican Party အတွင်းမှာသမ္မတဒေါ်နယ်ထရန့်ကိုရှင်ပြိုင်မဲ့သူပေါ်လာဖို့ဆိုတာကအကြီးအကျယ်ခက်ခဲတဲ့ကိစ္စတစ်ခုဖြစ်နေကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးတင်ဆက်ပေးထားတာဖြစ်ပါတယ်သတင်းရှင်များရှိဒီညနေခင်းအတန်လစ်စင်ကြီးအတန်လစ်အစီအစဉ် BBJ ည9:00နာရီချိန်မှာတော့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုလည်း Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုကိုဇော်ဝဲနိုင်ငံကညားပေးပါလိမ့်မယ
်အမေရိကန်ဆိုရရန်လျာတချို့ရဆိုင်ထားတာကိုအဆုံးသတ်စေမယ့်အသုံးစရိတ်အမူအကျန်တစ်ခုကိုအထက်လွှတ်တော် Republican အမတ်တွေကထုတ်ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရစစ်တမ်းညီနိုင်ရေးအစီအစဉ်လို့ခေါ်တဲ့အဆိုပြုချက်နဲ့အညီလှုပ်ဆောင်တဲ့အဲ့ဒီအဆိုပြုချက်ဟာဘယ်မှခီးရောက်မှာမဟုတ်ကြောင်းဒီမိုကရက်တီဘက်ကပြောဆိုထားပါတယ်။ဗြိတိနိုင်ငံမှာပြည်ထောင်နေကရုရှားသရှုဟောင်းတဦးကိုအာယုံကျော်ထိခိုက်စေတဲ့ဓာတုအစီအစဉ်တက်ခိုက်ခဲ့တဲ့ရုရှားထောင်လိုင်းရေးအကြီးအကဲတွေကိုဥရောပသမဂ္ဂ EU ကတန်ခါပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ဆာဂျစ်ကရီပန်နဲ့တနည်းဖြစ်သူယူလီယာတို့ကိုဓာတုအစိမ့်နဲ့တက်ခိုက်မှုမှာတာဝန်ရှိတဲ့ရုရှားစစ်ဘက်ထောင်လိုင်းရေးအကြီးအကဲနဲ့ဒုတိယအကြီးအကဲပါဝင်ထောင်လိုင်းရေးအရာရှိ၄ဦးတို့ကို EU နိုင်ငံရဲ့ဝန်ကြီးတွေကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတင်းလာနေကတွေ့ဆုံပြီးတော့ပိတ်ဆို့မှုတွေကိုချမှတ်လိုက်တာပါ။ရခိုင်ပြည်နယ်အတွင်းအစိုးရတပ်ဖွဲ့တွေနဲ့အေအေရခိုင်တပ်မတော်အကြဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးနေကြတဲ့သူတွေအတွက်အထူးစိုးရိမ်ပူပန်မိကြောင်းဒေသရင်းမှာအကူအညီပေးရေးလုပ်ငန်းတွေလှုပ်ဆောင်နေကြတဲ့ INGO နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကဇန်နဝါရီလ20ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်တိုက်ပွဲတွေအပြင်ဖြစ်နေညှဉ်းပန်းမှုတွေဖြစ်ပေါ်နေတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဒေသခံတွေအကြစိုးရိမ်မှုတွေထွက်ပေါ်နေတဲ့အပြင်မြို့သားမြို့သမီးနဲ့ကလေးငယ်ခမ်းမ်းကြီး9000လောက်ဟာလည်းအိုးအိမ်စွန့်ခွာထွက်ပြေးနေကြရတယ်လို့ဆိုပါတယ်ကနေဒါနိုင်ငံမှာဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံဟော်ဝေးနည်းပညာလုပ်ငန်းကြီးရဲ့ထိတ်တန့်အရာရှိကိုလွှဲပြောင်းပေးရေးအမေရိကန်ဘက်ကတောင်းဆိုချက်ကိုရုတ်သိမ်းပေးဖို့တရုတ်နိုင်ငံကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်အမေရိကန်ရဲ့လှုပ်ရက်ဟာကနေဒါနဲ့တရုတ်တို့ရဲ့ဆက်ဆံရေးအပေါ်ဆိုးဝါးစွာထိခိုက်စေတယ်လို့လည်းပြစ်တင်ပြောဆိုလိုက်ပါတယ်ခင်ဗျာ
သတင်းချစ်ချုပ်ကိုကိုဇော်ဝင်းနိုင်ငံကကြေညာပေးခဲ့တာပါဒီနေ့နေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့မက်ဆီမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဖက်ဒရစ်တီယာဖြစ်ပါတယ်ကျွန်မအီတန်ဆူပါရှင် View American တန်ညပိုင်းမြန်မာဘာသာစီစဉ်နေကိုတော့ည9:00-10:00အထိလိုင်းဒိုမီတာ2425နဲ့51တို့ကနေထိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်နားဆင်တဲ့တောသားရှင်ပေါင်းလုံးကိုအထူးပဲကျေးဇူးတင်ပါတယ်ညပိုင်းစီစဉ်မှာပြန်ဆောင်ကြပါဦးမယ်ရှင်
This program has come to you from the Voice of America, Washington. from Washington.